ွေးသူမြင်အစီအစဉ်ကကျေးဇူးပါတယ်ခင်ဗျာ US Campaign for Burma အဖွဲ့ဟာမြန်မာနိုင်ငံတွင်းကဒီမိုကရေစီအင်အားစုတွေရဲ့အတန်းနဲ့ယက်တီချက်တွေကိုနိုင်ငံတကာပြည်သူတွေနဲ့အစိုးရတွေသိရှိနားလည်ပြီးထောက်ခံအားပေးလာအောင်မြန်မာစစ်အစိုးရအပေါ်ဖိအားပေးမှုတွေပြင်းထန်လာအောင်ကြိုးပမ်းဖို့ရည်ရွယ်ချက်နဲ့2003ခုနှစ်မှာစတင်ဖွဲ့စည်းခဲ့ပြီးလှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့ဖြစ်ပါတယ်ဒီကနေ့မြန်မာနိုင်ငံရဲ့အခြေအနေအရရက်ပေါ်အမေရိကန်အစိုးရကဘယ်လိုရှုမြင်သလဲဆိုတာU.S. Campaign for Burma အဖွဲ့ရဲ့အကြီးအကဲဦးအောင်တင်စပြောပြတာကဒီလိုပါ။
အမေရိကန်ဆိုအနေနဲ့ကတော့အခုနားအဖလုပ်နေတဲ့ဒီလုပ်ငန်းစဉ်တွေပေါ့နော်ဒီအထူးသဖြင့်ရွေးကောက်ပွဲကိုတစ်ဖက်သက်ကျင်းပလာနေတဲ့ဖက်သက်ပြီးတော့ကျင်းနမှုမရှိပါဘူး။အမေရိကန်ဆိုအစီအစဉ်တင်တာကမျှော်လင့်တာကမြန်မာနိုင်ငံတွင်းမှာဖြစ်ပေါ်နေတဲ့ပြဿနာတွေကိုဖြေရှင်းဖို့ဆိုလို့ရှိရင်မြန်မာစစ်အစိုးရအနေနဲ့ဒီဒေါက်ဆန်းစုကြည်ခေါင်းဆောင်တဲ့ဒီမိုကရေစီအားစုကြီးနောက်တိုင်းသားကိုယ်စားလှယ်တဲ့ဆိုဆိုရင်းနေပြီးတော့ညှိနှိုင်းအဖြေရှာရမယ်ဒါမှသာလေမြန်မာနိုင်ငံအတွက်စစ်မှန်တဲ့အဖြေကိုရမယ်အဲ့ဒါလိုပဲယုံကြည်ထားတာပါဒါကြောင့်မလို့လဲမြန်မာစစ်အစိုးရအမေရိကန်အစိုးရကအခွင့်အရေးတိုင်းနိုင်ငံရေးကျင်းသားတွေကိုလှုပ်ပေးဖို့တွေးဆဆွေးနွေးဖို့လုပ်ဖို့နောက်အကြမ်းဖက်ညှိနှိုင်းနှိမ့်ဆက်မှုတွေကိုရတန်းကရဖို့အမြဲတောင်းဆိုနေတာပါအဲတောင်းဆိုနေမှာကဘုရားနော်ဆိုင်စီဝိုင်းပေးဆွမှုဖြေအားပေးမှုတွေလည်းဆက်တိုက်လုပ်နေတာပေါ့နောက်တစ်ချိန်တည်းမှာပဲမြန်မာရေးကိစ္စနဲ့ပတ်သက်လို့ရှိရင်မြန်မာပြည်ရဲ့အင်းဒီနိုင်ငံများရဲ့အခက်အခဲကလည်းအရေးကြီးလို့လက်ခံလာတဲ့အခါကျတော့ဒီတရုတ်တို့၊အိန္ဒိယတို့နောက်အာဆီယံစတဲ့နိုင်ငံတွေလည်းအမြဲညှိနှိုင်းပြီးတော့မြန်မာအရေးမှာပူးပေါင်းဆောင်ရွက်ပြင်ဆင်ကြဖို့ကြိုးစားနေကြပါပဲ
။သမ္မတဥဘာမားဦးဆောင်တဲ့လက်ရှိအမေရိကန်အစိုးရအဖွဲ့တက်လာပြီးတဲ့နောက်မြန်မာနိုင်ငံနဲ့ပတ်သက်လို့9လကြာတုံ့သက်စည်းစစ်မှုတွေပြုလုပ်ပြီးလက်တွေ့ကျတဲ့ချင်းကဲဆက်ဆက်ရေးလို့ခေါ်တဲ့မူဝါဒလမ်းကြောင်းတစ်တခုကို2009ခုနှစ်စက်တင်ဘာလမှာထုတ်ပြန်ကြေညာခဲ့ပါတယ်။ဒါပေမဲ့အမေရိကန်အစိုးရရဲ့မူဝါဒတည်းဟာဘလောက်ပဲလက်တွေ့ကြတယ်လို့ဆိုဆိုမြန်မာစစ်အစိုးရနဲ့ဆက်ဆံရမှာတော့ထိရောက်အောင်မြင်မှုမရှိဘူးလို့ဝေဖန်မှုတွေပေါ်ထွက်ခဲ့ပါတယ်။မြန်မာစစ်အစိုးရအနေနဲ့ဆီယနာရှင်စနစ်ရေရှည်တည်တံ့ရေးကလွဲလို့စစ်မှန်တဲ့ဒီမိုကရေစီအပြောင်းအလဲတွေလွတ်ဖို့စိတ်ဆန္ဒကင်းမဲ့နေစေဖြစ်တာမို့အမေရိကန်နဲ့နိုင်ငံတကာရဲ့တိုက်တွန်းတောင်းဆိုမှုတွေအချင်းကြီးဖြစ်နေရတာလို့လေ့လာသူတွေကရှုမြင်ပါတယ်။အဲဒီလိုအချိန်မှာဥအောင်နေလို့လို့မြန်မာရေးတက်ကြွလှုပ်ရှားနေသူတွေအဖို့အမေရိကန်မူဝါဒအပေါ်အားမလို့အမေရဖြစ်လာရတာပ
ါမြန်မာစစ်စွားကိုတမဥပမာစုဟာစတင်ပြီးတော့စစ်စွားဆွေးနွေးညှိနှိုင်းတဲ့အချိန်မှာကျွန်တော်တို့ကအဲ့လောက်ထောက်ခံတယ်တပတ်မှဆန်ရှင်ကိုထိန်းထားမယ်ဆန်ရှင်ကိုဆက်ပြီးခြံရွယ်ထားမယ်အပြောင်းလဲမလို့ဒီဆန်ရှင်ကိုပဲယူသိမှုသို့တော်လည်းတပတ်မှနားဖက်နဲ့တရက်ဆွေးနွေးညှိနှိုင်းပြီးတော့လူလားချက်တွေကိုညှိနှိုင်းဆွေးနွေးမယ်ဒါကိုကျွန်တော်တို့လက်ခံပါတယ်သို့တော်လည်းအဲ့လိုမျိုးစစ်စွားဆွေးနွေးညှိနှိုင်းတဲ့အချိန်ကာလကတော်တော်ကြာသွားခဲ့တဲ့အတွင်းမှာမြန်မာစစ်စွားကဘာမှဟိုစစ်မှန်တဲ့ပြောင်းလဲမှုတွေလုပ်မလာတဲ့အပြင်တို့ရဲ့ဒီရာသက်ပန်စီဝဆုံးမူဒီစာရေးကိုဒီစိုက်လိုက်မှတ်တာလုံးဆောင်နေတာတွေ့ရတယ်။အဲဒီအချိန်မှာအမေရိကန်စုအနေနဲ့လက်ရှိချမှတ်ထားတဲ့ CY ပေးဆွမှုရေးမှုတွေကိုပို့ပြီးတော့တိုးမြင့်တင်နေဆိုတော့ကျွန်တော်တို့ကမကြက်ကြံပေးနေပါတယ်။အဲလိုကြံပေးတာကိုလည်းအခုဒီအမေရိကန်စုကတိတ်ပြီးတော့ဟိုအားကျွမ်းမှန်တဲ့လုပ်တာမတွေ့သေးဘူး။ဆိုတော့အဲလိုအတိုင်းတာမှာတော့ကျွန်တော်တို့ကဒီအမေရိကန်စုရဲ့လက်ရှိမူအရပေါ်မှာတစုံတရာကျင့်သက်မှုတိတ်မရှိပါဘူး
။မြန်မာနိုင်ငံဟာလက်ရှိအမေရိကန်စုရဲ့ထိတ်တန့်ဦးစားပေးနိုင်ငံစင်းမှာမပါဝင်တဲ့အတွက်စစ်အစိုးရလက်အောက်မှာနှစ်ပေါင်း10စုနှစ်တည်းနဲ့ချီဖိနှိပ်မှုအမျိုးမျိုးနဲ့ရင်ဆိုင်နေကြရတဲ့မြန်မာပြည်သူတွေအဖို့စူပါပါဝါကမ္ဘာအင်အားကြီးနိုင်ငံရဲ့လက်လျူပြုမှုကိုခံရတော့မှာလားဥအောင်လည်းကတော့မြန်မာဟာအမေရိကန်အတွက်ဦးစားပေးနိုင်ငံတစ်ခုမဟုတ်ပေမဲ့အရေးကြီးတဲ့အစ်စ်မှာတော့ရှိနေသေးပဲလို့သုံးသပ်ပါတယ
်အမေရိကန်ဆွေးရဲ့ကမ္ဘာလုံးဆိုင်ရာမူဝါဒမှာအဓိကဦးစားပေးပြဿနာကတော့အခုလက်ရှိဖြစ်ပေါ်နေတဲ့အီရန်နိုင်ငံပြည်လည်ဒီဆောင်ရေးတို့နောက်အီရန်နိုင်ငံမှာကြိုးစားနေတဲ့အနည်းငယ်လည်းထုတ်လို့ဒီဆောင်ရေးရတံမှုတို့နောက်မြောက်ကိုရီးယားပြဿနာတို့နောက်အရှေ့11ပြည်ပကဒါကြီးကတော့အသိကြီးတဲ့ပြဿနာပေါ့လေအမေရိကန်ဆွေးအနေနဲ့ပုံပြီးတာဝန်ယူဆောင်ရွက်ရတဲ့ပြဿနာတွေပေါ့ဒါတစ်ချိန်တည်းမှာပဲမြန်မာပြည်ကိစ္စကအရင်မကြည့်ဘူးလို့လည်းပြောလို့မရပါဘူးအခုအမေရိကန်အစိုးရအနေနဲ့သူတို့ပေါ်လာတာကပြီးခဲ့တဲ့ကာလတွေမှာဒီအမေရိကန်အစိုးရရဲ့နိုင်ငံများကြီးရမှုတော်နဲ့ပတ်သက်လို့ရှိရင်အရှေ့အရှာအရှာနဲ့ Pacific ဒေသဆိုင်ရာနိုင်ငံများနဲ့ပူးပေါင်းဆက်သွယ်ရေးမှာအားနည်းခဲ့တာရှိတယ်။ဆိုတော့ဒါမဲ့ဒီအာရှနဲ့ Pacific ဒေသနိုင်ငံများကကမ္ဘာလူရေစုစုပေါင်းရဲ့သုံးဖို့တပေါ်လောက်ရှိတယ်။နောက်အမေရိကန်ပြည်သူအကြီးအမားဆုံးဈေးကွက်ကြီးလည်းဖြစ်တယ်။ဆိုတော့ဒီအာရှတိုင်းနိုင်ငံများနဲ့ဆက်ဆံရေးကိုပို့ပြီးတော့လုပ်ရမယ်ဆိုပြီးတော့ဒီအိုဘားမားလက်ထက်မှာဆုံးဖြတ်လိုက်ကြတာဟုတ်။အဲ့ဒီထက်မှာအရှေ့တောင်အာရှနိုင်ငံများအခန့်ကဏ္ဍကလည်းရမ်းရေးကြီးလာပါတယ်။ဆိုတော့အရှေ့တောင်အာရှနိုင်ငံများနဲ့ပတ်သက်ဆက်ဆံတဲ့အခါမှာမြန်မာပြည်ပြည်ထောင်စုကအမေရိကန်စွာရဲ့ဟိုထိတန်းမှုဝါဒတရားဖြစ်လာပါတယ
်။မြန်မာပြည်သူတွေဆက်ရနာချင်းစနစ်အောက်ကလွတ်မြောက်ရေးအတွက်အမေရိကန်ကအကူအညီပေးမှာလားကုလသမဂ္ဂကပဲဆောင်ရွက်ပေးတော့မလားဆိုတဲ့မျှော်လင့်ချက်တွေဟာလက်တွေ့ဖြစ်လာဖို့မလွယ်ကူတဲ့အတွက်ဒီလိုမျိုးအကူမျှော်လင့်ချက်တွေမထားကြဘူးဥပအောင်တင်ကအကြံပြုထောက်ပြပါတယ
်ကျွန်တော်ပြည်သူအနေနဲ့ကတော့ဒီတမဖြစ်ပေါ်နေတဲ့ဖိနှိပ်ခံစားမှုတွေလွတ်မြောက်ဖို့အတွက်ကတော့အမေရိကန်ရဲ့မကဘော်ပဲဘယ်သူမှမျှော်လင့်ဆောင်ရွက်နိုင်လို့မရပါဘူးကမ္ဘာနိုင်ငံများရဲ့မြန်မာနိုင်ငံရေးဝင်ရောက်ဆက်ဆံမှုကအတိုင်းအတာအကန့်အသတ်ရှိပါတယ်နောက်ကအကျိုးစီးပွားလည်းပါတော့တယ် အမေရိကန်အစိုးရနဲ့ဥရောပသမဂ္ဂနိုင်ငံများဘယ်လောက်ပဲတက်ကြွတက်ကြွတဖက်မှာတရုတ်လိုအိန္ဒိယလိုနိုင်ငံကြီးတွေကမြန်မာရှိအစိုးရဘက်ကအကာအကွယ်ပေးနေတဲ့အချိန်မှာတူညီရဲ့ပြည်ထောင်တဲ့နိုင်ငံတွေကပြည်အပ်ပေးမှုဆိုတာလည်းပြည်နယ်ပေါ်တော့ခက်ခဲပါတယ်ဆိုတော့ကျွန်တော်ပြည်သူတွေအနေနဲ့ကတော့အဲ့လိုအမေရိကန်အစိုးရတို့ကုလသမဂ္ဂတို့တိတ်အားကိုးပြောနေတယ်လို့မဖြစ်ဘူးတင်ပါတယ်ကိုယ်နိုင်ငံလက်မြောက်ရေးအတွက်ကိုယ်တိုင်ပဲအားကြိုးခွန်ဆိုင်ကြိုးပမ်းကြရမှာပါပဲ
စေစုဝကရွေးကောက်ပွဲကိုနိုဝင်ဘာ9ရက်နေ့ကျင်းပဖို့နေ့ရက်ထုတ်ပြန်ကြေညာလိုက်ပါပြီ။ဥအောင်တင်တို့ USCB အဖွဲ့ကတော့ဒေါအောင်ဆန်းစုကြည်နဲ့ NLD ပါတီရဲ့ရည်တည်ချက်အတိုင်းရွေးကောက်ပွဲကိုလက်မခံရေးဒီရွေးကောက်ပွဲကပေါ်ထွက်လာတဲ့အစိုးရကိုနိုင်ငံတကာကလက်ခံအသိမှန်မပြုရေးအတွက်ဆက်လက်ရည်တည်ဆောင်ရွက်သွားမယ်လို့ပြောပါတယ
်။ကျွန်တော်တို့ကဒီပွဲစည်းပုံအကြောင်းကိုလက်မခံဘူး။ဒီရွေးကောက်ပွဲကိုလည်းလက်မခံဘူး။ရွေးကောက်ပွဲနဲ့ပြီးတော့လူထုကိုစားပြီးတဲ့အစိုးရတက်တယ်လာမယ်ဆိုတော့လည်းမျှော်လင့်ထားဘူး။တကယ်တော့ယူရောပွဲကိုဖန်တီးခြင်းအပြင်နားကသူမျှော်လင့်တာက legitimacy ပေါ့နော်ဒီနိုင်ငံတကာအစိုးရကြီးကသူ့ကိုတရားဝင်အစိုးရတည်းအနေနဲ့အသိမှတ်ပြုမှုကိုသူကတောင်းဆိုမျှော်လင့်တာကို
စေအစိုးရကတော့နိုင်ငံတကာကတိုက်တွန်းပြောဆိုနေတဲ့အမျိုးသားပြန်လည်တည်မြဲရေးအကောင့်ထဲပေါ်မှုကိစ္စကိုမျက်ွယ်ပြုပြီးရွေးကောက်ပွဲကိုမဖြစ်ဖြစ်အောင်ကျင့်ပဖို့ကြိုးပမ်းနေပါပြီဒီတိုင်းသာဆိုရင်ရွေးကောက်ပွဲအလွန်ကာလမှာလဲပြည်တွင်းပြဿနာတွေသာမကနိုင်ငံတကာနဲ့ဆက်ဆံရေးမှာပါပြဿနာတွေဆက်ရှိနေအောင်မှာဖြစ်တယ်လို့ဥအောင်ကသုံးသပ်ပါတယ်
မြန်မာစီစုကရုပ်ောက်ပပီလိုပုံစံတစ်မျိုးနဲ့အစိုးရတရက်ပေါ်လာတော့မှအမေရိကန်အစိုးရနဲ့ဆက်ဆံရေးအတူရှာတဲ့ပြောင်းလဲတိုးတက်မှုရှိမှာမဟုတ်ဘူး။ဒီအားသင့်မှုတွေဆက်ရှိနေမယ်၊စီးပွားရေးပိတ်ဆို့မှုတွေဆက်ရှိနေမယ်၊ဒီမိုကရေစီပြောင်းလဲဖို့နိုင်ငံကြီးကလှုပ်ဖို့အတွက်တောင်းဆိုမှုတွေဆက်ရှိနေမယ်။ဒီအမေရိကန်အစိုးရနဲ့လည်းလက်ရှိနောက်တက်လာမယ့်နာဖာပုံစံတစ်အစိုးရကြားယူရိုပါတာကနိုင်ငံနဲ့နာဖာပုံစံတစ်အစိုးရကြားဘယ်လိုမှဟုတ်ပြီးတယ်ကြားကြားမှုရှိပါဘူး။ဒီကောက်ပွဲအဖြစ်မဟုတ်ဘူးဒီကောက်ပွဲကဘာမှသူတိုက်ပြည့်ပြဿနာကြီးပြည်ပြသွားမှာမဟုတ်ဘူးတကယ်တော့ရှင်းနေတာကဒေါ်အောင်ဆန်းစုကြည်ကောင်းတဲ့ဒီမိုကရေစီအားစုကြီးနဲ့တစ်ခါကရှေ့အစုနဲ့ကြားပြဿနာရှင်းနေကြဆိုတော့ဒေါ်အောင်ဆန်းစုကြည်နဲ့ကောင်းဆောင်တဲ့ဒီမိုကရေစီအားစုကြီးနဲ့ရှေ့အစုကြားမှာစစ်မှန်တဲ့ဆွေးနွေးမှုတွေမရှိသေးတဲ့တိုင်းပြည်ရဲ့ပြဿနာတွေကမပြေလည်ပဲနဲ့မတည်မငြိမ်မှုတွေဆက်ရှိနေမယ်ဆိုတာကိုတရုတ်တို့အိန္ဒိယတို့ဒီ ASEAN နိုင်ငံများအစားသဘောပေါက်ကြပါတယ်ဒါကကြတော့ယူကော့ပွဲပြီးလို့နာဖာသူစိတ်ချက်အစိုးရတရက်ကိုဘောင်းမီချုပ်ပြီးတင်သေးလိုက်ရတော့မှပဲနိုင်ငံတကာရဲ့ဒီအမျိုးသားပြည်နယ်တင်ပြရေးရဲ့အတွက်နော်ဒီဒေါ်ဆန်းစုကြည်ကောင်းတဲ့အင်အားစုကြီးနဲ့ဆွေးနွေးညှိနှိုင်းမှုဆိုတောက်သူချက်တွေကတော့ရက်တန့်တော့မှမဟုတ်ဘူးတင်ပါတယ
်။နောက်ဆုံးအနေနဲ့တင်ပြချင်တာကမြန်မာနိုင်ငံရေးဖြည့်ရှင်းဖို့အတွက်ဥအောင်တင်ရဲ့အတွေးအမြင်နဲ့တိုက်တွန်းစကားတန်းတွေပါ
။ယူကော့ပွဲလုံးမဲ့လူတွေရောဝင်မဲ့လူတွေရောယူကော့ပွဲကိုတစ်ဖက်သက်ဖန်တီးဖို့ကြိုးစားနေတဲ့ဆွေးအစုရောဘာလို့မှမသိဘူးတဲ့ပြည်သူတွေရောပေါ့ကျွန်တော်အလုံးမမေ့ရမှာတော့ကျင်းကြနေတဲ့နိုင်ငံရေးကျင်းကတော့မေ့လို့မရပါဘူးကျောင်းသားသူတီကိုမင်းကိုနိုင်ကိုကိုကြီးကိုမင်းကြီးရကိုသေးကျွန်းခွန်ထုံးဆိုင်နေဝင်စားတဲ့ကျောင်းသားကောင်းတွေတိုင်းသားကောင်းတွေနိုင်ငံရေးကောင်းတွေအများကြီးတွေကြိုးစီပါတဲ့ဆောင်ရင်းနဲ့အကျဉ်းကြနေကြတယ်သူဝေးလံခေါင်းပါတဲ့ထောက်နေမှာဒုက္ခခံစားနေရတယ်ဒီကိုသူရခေါ်ကိုစာကနာတို့ဆိုတော့သူတို့စသဖြင့်ဒီလူတွေမမေ့ကြပါနဲ့ဒီလူတွေမပါဘဲနဲ့တိုင်းပြည်ကြောင်းလို့ဖန်တီးလို့မရပါဘူးအဲဒီလူတွေကတိုင်းပြည်ရဲ့ကံကြမ္မာကိုတိုင်းပြည်ကိုတိုးတက်အောင်ကြောင်းလျောက်ဖန်တီးနေတဲ့အစွမ်းသတ္တိရှိလူတွေပါအဲ့လူတွေမပါတဲ့ယူကောက်ပွဲအဲ့လူတွေကိုပြစ်ပယ်ထားတဲ့နိုင်ငံရေးဖြစ်စဉ်ကြီးတရားလုံးကဘယ်တော့မှအောင်မြင်မှာမဟုတ်တဲ့အတွက်ကြောင့်လို့အဲ့ဒီနိုင်ငံရေးဖြစ်စဉ်ကြီးကိုပြောင်းလဲသွားအောင်ဆောင်ရွက်ချဖို့တိုက်တွန်းလွန်ပြင်ပါလေ
US Campaign for Burma လို့ခေါ်တဲ့ American ခြေစိုက်မြမအရေးလှုပ်ရှားဆောင်ရွက်မှုအဖွဲ့ရဲ့မူဝါဒရေးရညွှန်ကြားမှုဥအောင်တင်ရဲ့နိုင်ငံရေးအတွေ့အမြင်တချို့ကိုကောက်နှုတ်တင်ပြခဲ့တာပါခုတစ်ပတ်သူတွေ့သူမြင်အစီအစဉ်ကိုလည်းဒီမှာရနာလိုက်ပါစီနားဆင်ကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာ